အချင်းပြင်းနယ်မှာပြီးခဲ့တဲ့ဩဂုတ်လကစတင်ပြီးဝိုင်းမော်မန်စီနဲ့မုံမောက်ဒေသတွေမှာအစိုးရတပ်မတော်နဲ့ KIA တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကပထမဆုံးအကြိမ်ကျင်းပပြီးစီးခဲ့တဲ့အဆက်တရာစုပင်လုံညီလာခံအပြီးမှာအချင်းပြင်းနယ်အတွင်းအခုလိုတိုက်ပွဲတွေပြင်းထန်လာတဲ့အတွက်နားမလည်နိုင်အောင်ဖြစ်နေကြတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ KIA ဌာနချုပ်ရှီယာလိုင်ဇာအနီးကရှေ့တန်းတက်စကန်တစ်ခုဖြစ်တဲ့တပ်ဖွဲ့25နှစ်ရှိရာဒေသကိုပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့နဲ့28ရက်နေ့တွေမှာတပ်မတော်ကအပြင်းထန်ထိုးစစ်ဆင်တိုက်ခတ်ခဲ့တယ်လို့ကချင်ငင်းကြီးအကျိုးဆောင်ဖွဲ့ PCG ကဥလမိုင်းခွန်ကြာကပြောပါတယ
်။လိုက်စင်လေအရင်ကကျဖန်ဖနာချုပ်လိုက်စင်ရှိရော။အဲ့ဒီအမီးတော့ပေါ့လေအဲ့ဒီအမီးပေါ့ဝင်းစင်တော့ကာကင်းဖြစ်တဲ့နှစ်ငါးနှစ်ပေါ့လေအမှသူတို့အစင်းတပ်ဖွဲ့ရှိတယ်အဲ့ဒီနားမှာသူတို့အဲ့ဒီမိတော်ပို့ချွာရှိတယ်အဲ့ဒါရှစ်တန်းကာကင်းနေပေါ့လေအဲ့ဒီပို့မှာချစ်ဖြစ်တာကတိုက်တက်ဖြစ်တာက
တမရောဘက်ကစစ်ရဟရင်တွေတုံးပြီးလေချောင်းတက်ခတ်မှုနဲ့ပါထိုးစစ်စင်တက်ခတ်ခဲ့တဲ့အတွက်လိုက်စာအနီးမှာရှိတဲ့စစ်ပြေးဒုက္ခသည်စခန်းကစစ်ချောင်းတချို့ထိခိုက်ဒဏ်ရာမှုတွေရှိခဲ့တယ်လို့ဥလမိုင်းကွန်ချာကပြောပါတယ် KIA ဌာနချုပ်ရှိတဲ့လိုက်စာဒေသအပါအဝင်တရုတ်မြန်မာနယ်စပ်က KIA နယ်စပ်ဌာနချုပ်ပါချောင်ဒေသကိုပါတပ်မတော်ဘက်ကအပြင်းထန်ထိုးစစ်ဆင်မှုပြင်ဆင်နေတယ်ဆိုပြီးလဲသတင်းတွေထွက်ပေါ်နေပါတယ် KIA အဖွဲ့ကသတင်းပြန်ကြားရေးတာဝန်ခံဒုတိယဗိုလ်မှူးကြီးနော်ဘူးကလက်ရှိအချိန်ထိတော့ KIA နယ်စပ်ဌာနချုပ်ပါချောင်စခန်းကိုတိုက်ခိုက်တာတွေမရှိသေးဘူးလို့ပြောပါတယ
်။လက်ရှိရှိနေမှာတော့ဟိုရင်ခံပုံကြီးတော့စခန်းနဲ့တိုက်ပွဲတွေဖြစ်တယ်အဲ့ဒါပဲရှိတယ်။အဲ့ဒါလည်းတိုက်ပွဲမရှိဘူးတကယ်လည်းခုတတိဘာမှတိုက်ပွဲတွေမရှိဘူး။ဒီပါချောင်စခန်းမှာတော့ဘာမှမရှိဘူးအဲ့ဒါပေမဲ့တော့တည်တည်ငြိမ်ပါအဲ့တည်းဒီချစ်တရားတော့ကျွန်တော်တို့လည်းပြောလို့မရဘူးမတိဘူးလေနော်ဒါကြောင့်ခံတိုက်ဖို့သူကခုလိုမျိုးဖြစ်ဖြစ်လည်းကလားဒါမှမဟုတ်တခြားဘာကြောင့်လို့ပြလာစုတာတော့ကျွန်တော်လည်းပြောလို့တော့မရပါဘူးမတိပါဘူ
းဒါအပြင်ကချင်ပြည်နယ်တနိုင်းမြို့နယ်တွေကိုလီဒိုလမ်းကနေဝင်ရောက်လာတဲ့အခြေခံစားသောက်ကုန်တင်တဲ့ကုန်တင်ကားတွေကိုတက်မတော်ကတားဆီးတာတွေစစ်စစ်တာတွေလုပ်နေတာဟာတပတ်နီးပါးရှိနေပြီဖြစ်ပါတယ်အများအပြင်ဖမ်းဆီးစစ်ဆေးခံနေရတဲ့ကားတွေကတော့စီနဲ့စံတင်ဖို့တဲ့ကားတွေဖြစ်ပါတယ်။တနိုင်းမြို့နယ်ထဲမှာ KIA တပ်ဖွဲ့ကလုတ်ကန်နေတဲ့ရွှေနဲ့ပင်းထုဖော်တဲ့လုပ်ငန်းအများအပြားရှိနေပြီးစားနပ်ရိက္ခာတွေကိုအဲ့ဒီလုပ်ငန်းလုတ်ကန်နေသူတွေကအများဆုံးဝယ်ယူအသုံးပြုတယ်လို့တနိုင်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစော်ဝင်းကပြောပါတယ်
။တနိုင်းမြို့ပေါ်ရောက်တဲ့ပစ္စည်းရတော့ဗျာကျွန်တော်တို့အဲ့တနိုင်းမြို့ပတ်ပတ်လေအာကျွန်တော်တို့ဟိုဘယ်လိုပြောမလဲအရာစကားနဲ့ပြောရင်တော့ KIA မော်ကြီးရှိတာပေါ့ KIA မော်ကြီးရှိတာပေါ့အဲ့ပက်ဒီပါတွေပို့တာတွေပါရှိတယ်ကျွန်တော်တို့တနန်းကနေဟိုဘက်ဆက်ထွက်ရင်တော့ရှင်ပွန်ရံကတော့ဘယ်မှအဲ့ KIA မော်ပို့တာမရှိအဲ့ဘက်ကတော့ကျွန်တော်ရှင်ပွန်ရံနေပြီခုတောင်မော်ဒေသနာဂဒေသဖြစ်တဲ့နန်းယုံတို့ပန်းဆောင်တို့တုံကြီးတို့ပို့တာတွေပဲရှိတယ
်ခုလိုတာစီပိတ်ဆို့မှုတွေရှိပေမဲ့အချင်းပြင်းနဲ့ဝင်းကြီးကျောက်ရဲ့ဂျားဝင်ညှိနှိုင်းမှုအရာမကြခင်အဲ့ဒီကားလမ်းကြောင်းကိုပြန်ဖွင့်နိုင်မယ်လို့သိရကြောင်းလဲဦးစော်ဝင်းကပြောပါတယ်ကချင်ငင်းငယ်ခွန်ရဲ့အဖွဲ့ကဒေါက်ခွန်ကြာကစားနပ်ရိက္ခာတည်ဆောင်တဲ့ကားတွေကိုကချင်ပြည်နယ်ထဲမှာစစ်ဆေးနေတာဟာနေရာအနက်မှာဖြစ်ပြီးစစ်ဘေးဒုက္ခသည်စခန်းတွေကိုရိက္ခာပို့ဖို့အတွက်ပြည်နယ်အစိုးရရဲ့ကွန်ပျူတာပါမှလှူဒါန်းခွင့်ရတယ်လို့သတ်မှတ်ထားတာကြောင့်စစ်ဘေးဒုက္ခသည်တွေအခက်တွေ့နေရတယ်လို့ပြောပါတယ
်စစ်ဆေးတာကတော့နေရာတကာမှာစစ်ဆေးတယ်လောလောဆယ်ကတော့ဒီမစ်တနာမြို့ပြင်ပေါ့နော်ဒီမြို့ကြီးတွေရဲ့ပြင်ပကိုထွက်တယ်ဆိုတော့ဒီကားရိက္ခာဟိုလမ်းတွေအကုန်လုံးကိုတော့ဒါစစ်ဆေးမှုရှိပါတယ်ဥပမာဆိုရင်စိန်လုံလမ်းကနေဆိုလို့ရှိရင်လည်းဒါဆန်နေရမတက်တော့ဘူးခုနပြောတယ်လို့ဒီမဝင်းကြီးဘက်ပေါ့မန်စီကနေအတက်မရှိတယ်လို့နန်းခမ်းကနေလည်းမဝင်းကြီးဘက်ကိုသွားလို့မရဘူးဆိုတာမျိုးပေါ့အဲ့တော့ဒုက္ခသည်စခန်းတွေတင်မကပဲနဲ့ဒီရွှေတွင်းကြောက်တွင်းနေရာတကာမှာရှိတဲ့လူတွေအားလုံးအတွက်ဒါဆန်အဓိကတော့ဆံပေါ့နော်ဆံအခက်ခဲရှိလာနိုင်ပါတယ
်အချင်းပြင်းတဲ့အတွက်မှာတက်မတော်နဲ့တိုင်းသားလက်နက်ကင်တက်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားရမှာထိုးစစ်ဆင်တက်ခိုက်တာခြုံကိုတက်ခိုက်တာတွေလက်နက်ကြီးအသုံးပြုတာတွေမလုပ်ဆောင်ဖို့အတွက်တောင်းဆိုကြောင်းအရေးကြီးအဆိုကိုမနေ့ကကျင်းပတဲ့ကချင်ပြည်နယ်လွှတ်တော်မှာမှတ်တမ်းတင်တဲ့အဆင့်သာဆုံးဖြတ်နိုင်ခဲ့ပါတယ်။မြကြီးနာမြို့ကန်တွေကတော့ကချင်ပြည်နယ်အတွက်မှာတိုက်ပွဲတွေအများဆုံးရပ်တန့်ဖို့အတွက်လာမယ့်အပတ်အတွင်းမှာဆန္ဒပြပွဲတွေကျင်းပဖို့စီစဉ်ထားတယ်လို့ပြောပါတယ်ခင်ဗျာ။